အခုမျိုးမီမျိုးဘဘောလေးဘယ်လိုနာမည်ပဲတက်တက်ပေါ့လေဒီအရက်သားတွေကနေပြီးတော့အခုသူတို့ဖမ်းသွားတာပေါ့တကယ်တမ်းကျဖမ်းသွားတာအယူနီဖောင်းဝတ်ကဖမ်းတာမဟုတ်ဘဲနဲ့ဖမ်းသွားလေဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့လေဥပဒေကြောင်းအရာလေးဆရာနည်းနည်းပြောပြပေးပါလားအ
ဲ့ဒါကပထမဆုံးကျွန်တော်ပြောချင်တာက illegal arrest တရားဥပဒေနဲ့မညီညွတ်တော့ဖမ်းဆီးမှုအဲ့ဒီလိုတရားဥပဒေနဲ့ညီညွတ်မညီညွတ်တဲ့ဖမ်းဆီးမှုလို့ကျွန်တော်ဘာကြောင့်ပြောတယ်လဲဆိုတော့ကျွန်တော်တို့ဒီလိုအရက်သားဥပဒေအရအာဏာအနှင်ထားခြင်းမရှိတဲ့အဖွဲ့အစည်းပုဂ္ဂိုလ်တွေကဒီလိုဖမ်းဆီးခွင့်မရှိဘူးဘယ်ဥပဒေမှာမှအရက်သားကို arresting power တော့ဖမ်းဆီးခွင့်အာဏာပေးထားတာမရှိဘူးနောက်တစ်ခုက arresting power ရှိတဲ့ဥပဒေမှာ arresting power ရှိတာရဲတပ်ဖွဲ့ရဲတပ်ဖွဲ့ဝင်ကလည်း arresting power ဖမ်းဆီးခွင့်ကိုတခြားတူဦးကိုအာဏာလွှဲအပ်လို့ပြတ်ထန်းခြင်းမရှိဘူးအဲ့ဒါကြောင့်အဲ့ဒီနေ့ကဖမ်းဆီးတာတွေဒီအလုံးဟာဥပဒေနဲ့မညီရဲ့ဥပဒေကိုစတင်ဖမ်းဆီးမှုပဲလို့ကျွန်တော်အဲ့လိုပြောတယ
်အဲ့တော့ဥပဒေနဲ့ညီဖမ်းဆီးမှုမဟုတ်ဘူးဆိုလို့ရှိရင်ဆရာတို့အနေနဲ့ရောဥပဒေပေါင်းနေရနေပြီးဘာပြန်လုပ်မလဲခင်ဗျာ
ကျွန်တော်တို့ဘာလုပ်မလဲဆိုတာကိုတော့ကျွန်တော်အနေနဲ့အခုနေကျွန်တော်မပြောနိုင်ဘူးအဲ့တော့ဘာလုပ်လို့ရတယ်လဲဆိုတဲ့ဟာကိုတော့ကျွန်တော်ပြောမယ်ကျွန်တော်တို့ဒီဟာနဲ့ပတ်သက်ပြီးတော့မတရားဖမ်းဆီးမှုနဲ့ကျွန်တော်တို့တရားဆွဲလို့ရတယ်။ဥပဒေပြဋ္ဌာန်းချက်အရကျွန်တော်တို့တရားဆွဲလို့ရတယ်။အဲ့ဒါလို့တရားဆွဲလို့ရှိရင်အမှုကိုကျွန်တော်တို့ဘယ်ရုံးမှလက်ခံနိုင်မလဲဘယ်ရုံးကိုဆွဲရမလဲဆိုတာတွေတဲ့နောက်ဆက်တွဲစဉ်းစားရမယ်။ဥပဒေရတော့မတရားဖမ်းတာကိုမတရားဖမ်းဆီးမှုနဲ့တရားဆွဲခွင့်ကြည့်တယ်လို့ကျွန်တော်အဲ့လိုပြောပါတ
ယ်။ဟုတ်ကဲ့။ဆိုတော့အခုကဆရာတို့ဆက်လုပ်မဲ့အလုပ်ကိုရောဆရာပြောပြလို့ရပြီလားဆရာ။ဒီဟိုဆုံးပြတ
ယ်။ကျွန်တော်မပြောနိုင်ဘူးဆရာ။ကျွန်တော်တို့လူကြီးတွေလည်းသိဝေးမထိုင်နိုင်တာဟိုလည်းလူမဆုံးလို့
။ဟုတ်ကဲ့ဟုတ်ကဲ့။အခုဆိုလို့ချင်းဒါတို့19ရက်နေ့တည်းကဒီဖမ်းထားတာပေါ့လေ။အခုဆိုလို့5ရက်ရှိသွားပြီ
။ဟုတ်ကဲ့
။အခုဆိုလည်းဘယ်ရောက်လို့ရောက်မှလည်းမသိကြဘူးပေါ့။မိသားစုတွေကလည်းဝင်နေရလည်းမသိဘူး။အဲ့လိုအခြေအနေမျိုးဖြစ်နေတာပေါ့လေ။အဲ့တော့ဆရာတို့အနေနဲ့တခုခုလုပ်မလားဆိုပြီးတော့အဲ့ဒါမျှော်လင့်နေကြတာပါ။ဟု
တ်ကဲ့တခုခုလုပ်မလားဆိုတာကျွန်တော်တို့ဥပဒေရရတော့လုတ်ဖို့နီလန်းနေအဲတခုတည်းမကအများကြီးရှိပါတယ်။ဒါမလို့ဒီလိုလုတ်ဖို့ဆိုတာကျွန်တော်တို့လုတ်ဖို့တဲ့ကိုသက်ဆိုင်ရာမိသားစုတွေနဲ့ဆက်သွယ်ရမယ်။နောက်ဆုံးအခြေအနေသိရမယ်။အဲ့ဒီအခြေအနေပေါ်မူတည်ပြီးတော့ဘယ်ဟာကိုရွေးချယ်ရမလဲကျွန်တော်တို့လည်းစဉ်းစားရမှာဟုတ်။ကျွန်တော်တို့လောလောဆယ်အဖြစ်တော့သူတို့ဘယ်မှာထားတယ်လဲ။ယမန်ယူသလားမယူဘူးလား။နော်သူတို့ကိုချုပ်တဲ့အချုပ်ကရဲအချုပ်ဟုတ်ရဲ့လား။အခုနလိုပဲကျွန်တော်တို့တို့တရားမဝင်ဖွဲ့စည်းတွေကချုပ်တယ်အချုပ်လားဒါကျွန်တော်တို့အဲ့ဒါတွေပါအကုန်လုံးစမ်းသပ်ဖို့လိုတယ်လေကျွန်တော်တို့လည်းတတ်နိုင်များတော့စူးစောင်းနေပါတယ်